အခုတော့ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းဟာသူတို့ရရှိတဲ့အများအစွန်းကိုတည်ကြားစီးရင်လုပ်ပြီးဦးသိန်းစိန်အစိုးရတက်လာတော့လဲသူတို့ရဲ့တည်ကြားစီးရင်နေရာရှိနေစေဖြစ်ပါတယ်။ NLD အစိုးရတက်လာပြီးနှစ်အနည်းငယ်အကြာမှာတော့တည်ကြားစီးရင်တွေပယ်ဖျက်နိုင်ပုံကိုဥက္ကဋ္ဌကသုံးသပ်ရေးသားပြီးကျွန်တော်ညံဝင်းအောင်ကအခုကြီးတင်ဆက်ထားပါတယ်ခင်ဗျာ။
နိုင်ငံပိုင်စီးပွားရေးလုပ်ငန်းမှာကုန်ထုတ်လုပ်တာရှိသလိုလုပ်ပိုင်ခွင့်ရောင်းချတာလည်းရှိပါတယ်။ကုန်ထုတ်လုပ်ငန်းမှာနိုင်ငံပိုင်ဆက်ယုံတွေဟာထင်ရှားပါတယ်။ချက်ငွေဘီလီယံ900လောက်နှစ်စဉ်အရှုံးပေါ်တဲ့နိုင်ငံပိုင်ဆက်ယုံ24ယုံရှိကြောင်းသိရပါတယ်။မဆက်လာခင်မှာနိုင်ငံပိုင်ဆက်မှုလုပ်ငန်း900ကျော်သာရှိခဲ့ပြီပဲ။ဈေးကွက်စီးပွားရေးလုပ်တဲ့စီအစိုးရခင်မှာနိုင်ငံပိုင်ဆက်မှုလုပ်ငန်း1000ကျော်ရှိလာပြီးဗိုလ်ချုပ်သူရဲ့ကိုယ်ပိုင်လုပ်ငန်းလို့ဖြစ်လာပါတယ်။ကွယ်လွန်သူစက်မှုဝန်ကြီးဟောင်းဦးအောင်တောင်းအလွဲသုံးစားလုပ်တဲ့တဲ့မကြာခဏတွေ့ရပါတယ်။စက်မှုဝန်ကြီးတက်တန်း14နှစ်မှာအချမ်းသာဆုံးစစ်ဗိုလ်ဖြစ်လာပါတယ်။သူ့လိုစစ်ဗိုလ်50ကျော်လောက်ရှိမယ်လို့ခန့်မှန်းပါတယ်။တရားစတဲ့ထုတ်ယူတာမှာပြည်တွင်းပြည်ပဖက်ဆက်ကုမ္ပဏီတွေကိုလုပ်ပိုင်ခွင့်ရောင်းစားတဲ့နိုင်ငံပိုင်လုပ်ငန်းတွေများပါတယ်။ဒီထဲမှာရင်နံတန်းဝင်တဲ့ကြောင်းမြက်လုပ်ငန်းဟာသင်ရှားပါလေဒီလုပ်ငန်းတွေဟာချက်ငွေဘီလီယံ12000နီးပါးစုဆောင်းနိုင်ပုံကိုအန်ဒရူးဘော်ရာအာကာဟိန်းခင်ဆန်တီမက်ထရူးဟီမီလ်တန်နဲ့ပေါ်ရှော်တယ်တို့ရဲ့နိုင်ငံပိုင်လုပ်ငန်းပြုပြင်ရေးစာရမှာဖော်ပြပါတယ
်နိုင်ငံပိုင်စီးပွားရေးလုပ်ငန်းဆိုတာတိုင်းပြည်ပြည်သားအလုံးပိုင်ဆိုင်တဲ့လုပ်ငန်းဖြစ်ပါတယ်ဒါပေမဲ့စစ်အစိုးရခင်မှာတော့နိုင်ငံပိုင်လုပ်ငန်းဟာဝန်ကြီးဌာနရဲ့ကိုယ်ပိုင်လုပ်ငန်းလို့ဖြစ်လာပြီးလုံဝကြီးအုပ်ထင်သလိုလုပ်ကြပါတယ်။အထူးသဖြင့်တန်ရန်စာရဒူးဖော်ရေးမှာအဆိုးဝါးဆုံးဖြစ်ပါတယ်။စီးပွားရေးကဏ္ဍတိုင်းလိုလိုမှာနိုင်ငံပိုင်လုပ်ငန်းရှိနေတာမို့ဝန်ထမ်းတသိန်းခွဲလောက်ရှိမယ်လို့ခန့်မှန်းပါတယ်။တိုင်းပြည်ရဲ့ GDP အသတင်းကုန်ထုတ်တန်ဖိုးရဲ့စနစ်ရာခိုင်နှုန်းကျော်ရှိတယ်လို့ဆိုပါတယ်။ဒါကြောင့်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းဟာအရေးကြီးတဲ့အခမ်းကဏ္ဍကပါဝင်နေပါတယ်။အထူးသဖြင့်တော့ရေနံဓာတ်ငွေ့လုပ်ငန်း၊ကြောက်မြက်လုပ်ငန်း၊တစ်ထုတ်လုပ်ငန်း၊တပ်တုတွင်းနဲ့ပလဲစတာတွေဟာအရေးကြီးတဲ့အခမ်းကဏ္ဍကပါဝင်ပါတယ်။ဒီနိုင်ငံပိုင်လုပ်ငန်းတွေဟာစီးပွားရေးကဏ္ဍ12ခုမှာ contract စာချုပ်နဲ့ license ထုတ်ပေးခွင့်ရှိပါတယ
်။ပုဂ္ဂလိကလုပ်ငန်းတွေကို contract license ထုတ်ပေးရမှာကြီးကြပ်ကုတ်ကဲမှုမလုပ်ဘဲထုတ်ပေးပါတယ်။ဒါကြောင့်မို့အရေးချင်းဟာအရေးမကြီးတော့ပဲရင်းနှီးမှုနဲ့လက်ထိုးနိုင်မှုကသာအဓိကဖြစ်လာပါတယ်တရားစတဲ့အရေးအမြစ်သူ့ပေါ်ခွင့်ချပေးရမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကအဆုံးဖြတ်ပေးနေတာမို့ခရိုနီစီးပွားရေးစနစ်ကိုတရားဝင်မြင့်တင်သလိုဖြစ်နေပါတယ်နိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီးကြပ်ရေးအဖွဲ့တွေရှိပေမဲ့လိုအပ်တဲ့လုပ်ပိုင်ခွင့်အာဏာကိုဥပဒေနဲ့ပြတ်တမ်းတာမျိုးမရှိဘူးလို့ဆိုပါတယ်ဒါကြောင့်ပြည်သူအကျိုးစီးပွားအတွက်ဆောင်ရွက်ခြင်းရှိမရှိမစစ်ဆေးနိုင်ပါဘူးဦးသိန်းစိန်အစိုးရရဲ့ပြုပြင်ပြောင်းလဲအစီအစဉ်ဟာအရှုံးပေါ်တဲ့နိုင်ငံပိုင်လုပ်ငန်းကိုပုဂ္ဂလိကအသွင်ကူးပြောင်းပြီးအရှုံးသက်သာဖို့ရည်ရွယ်တဲ့အစီအစဉ်သာဖြစ်ပါတယ်
။နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေမှာတာဝန်ခံမှုနဲ့ကြီးကြပ်ကိုယ်ကဲမှုညံဖျင်းပြီးအရှုံးပေါ်နေတာကိုဦးသိန်းစိန်အစိုးရလက်ထက်မှာဖြေရှင်းနိုင်စွာမရှိတာတွေ့ရပါတယ်။အရှုံးပေါ်တဲ့နိုင်ငံပိုင်လုပ်ငန်းကိုအစိုးရကထောက်ပံ့နေစေဖြစ်ပါတယ်။နိုင်ငံပိုင်တရားစတာလုပ်ငန်းကတော့အစိုးရကူစားအခွန်ကောက်ယူတဲ့လုပ်ငန်းဖြစ်လို့ငွေကြေးအမြောက်အများစုဆောင်းနိုင်ပါလေဒီငွေတွေကိုပြည်အောင်စုရံပုံငွေစင်းရင်နဲ့အခြားအသီးခြားစင်းရင်တွေမှာထိမ့်သိမ်းထားတဲ့အတွက်ကျန်းမာရေးပညာရေးနဲ့အခြေခံအဆောက်အုံဆိုင်ရာတွေမှာမတုံ့ဆွဲနိုင်ပဲဖြစ်နေပါလေအများဆွေးရတဲ့နိုင်ငံပိုင်လုပ်ငန်းဟာအမြတ်ရကိုင်းနှုံအတော်များများကိုဘတ်ဂျက်ကဖယ်ထုတ်ပြီးတီးခြားရည်တည်တဲ့လုပ်ငန်းလို့ပြုမူလာကြတဲ့အတွက်စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနကိုတာဝန်ခံမှုနှဲပါလာတယ်လို့ဆိုပါလေ
ကျန်းပိုပါတီ2010မှာရွေးကောက်ပွဲနိုင်လို့ဦးသိန်းစိန်အစိုးရတက်လာပြီးမကြာမီ2012မှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းပြုပြင်ပြောင်းလဲရေးစတင်ပါတယ်။ဒါပေမဲ့2016မှာ NLD အစိုးရတက်လာခြင်းအထိပြုပြင်ပြောင်းလဲလို့မရသေးပါဘူး။2019ဇန်နဝါရီလအထိနိုင်ငံပိုင်စီးပွားရေးလုပ်ငန်းတို့ရဲ့ပြီးခြားငွေစည်းရင်းမှာလက်ကျန်ငွေကျပ်ဘီလီယံ12000နီးပါးရှိနေပြီးNLD အစိုးရဘတ်ဂျက်အသုံးစရိတ်မှာ7ဘီလီယံ4000လိုငွေပြနေပါလေ နိုင်ငံပိုင်စီးပွားရေးလုပ်ငန်းကိုစောင့်ကြည့်ထင်ကြောင်းမှုပြည်သူအစိုးရမှတာဝန်ရှိပါတယ်။2019ခုဇွန်လမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေရဲ့တရားငွေစည်းရေးတွေကိုမြန်မာစီးပွားရေးဘဏ်ကနေပြည်တွင်းအခွန်ဦးစီးဌာနကိုရွှေ့ပြောင်းဖို့ NLD အစိုးရကညွှန်ကြားချက်ထုတ်လိုက်ပါတယ်။ရှင်းနေအစိုးရဘတ်ဂျက်ပြည်လျံ3000လေးထောင်ကျော်ရှိပြီးလုံငွေကကျပ်ပြည်လျံ6000နေရာသာရှိမယ်လို့ကမန်းပါတယ်။နိုင်ငံပိုင်လုပ်ငန်းကရတဲ့ငွေဟာလုံငွေနဲ့အများကြီးပိုးနေပါတယ်။ပြည်သူထောက်ခံမှုပုံမှုရောက်ရှိလာတဲ့ NLD အစိုးရဟာအလွဲ3000လုံးခုနဲ့အလေအလွင့်အဖိတ်အစင်နေပါသောအောင်လုံနိုင်လိမ့်မယ်လို့ညွှန်လင်းရပါတယ်ခင်ဗျာ။